ကာဇာဒေသမှာအပြစ်ခံရစေးရေးသဘောတူညီချက်အတွက်အမေရိကန်ကညှိနှိုင်းပေးထားတဲ့အဆိုပြုချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကသဘောတူလက်ခံခဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။အဆိုပြုချက်ကိုဟာမတ်စ်အဖွဲ့ကလက်ခံဖို့သာကြံတော့တယ်လို့လည်းတနင်္လာနေ့နှောင်းပိုင်းကတယ်လီဗစ်စ်မြို့မှာပြောခဲ့တာပါ။ဒီပေါင်းကူညှိနှိုင်းပေးထားတဲ့အဆိုပြုချက်ကိုတော့ပြီးခဲ့တဲ့သတင်းဘက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့ဆွေးနွေးပွဲမှာအမေရိကန်ဘက်ကတင်သွင်းခဲ့တာပါ။အပြစ်ရရေးအတွက်ကူညီနေကြတဲ့အီဂျစ်ခါတာအမေရိကန်တို့နဲ့လက်တွဲပြီးလုပ်ငန်းစဉ်တွေအောင်မြင်မှုအတွက်ဟာမတ်စ်အဖွဲ့မှတာဝန်ရှိနေပြီလို့လည်းဝန်ကြီးဘလင်ကန်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဟာမတ်စ်တွေဘက်ကသဘောတူလက်ခံရင်နောက်မှခေါင်းဆောင်တွေကြားထဲမှာညှိနှိုင်းရမယ့်ရှုပ်ထွေးတဲ့ပြဿနာတွေရှိနေသေးတယ်လို့လည်းဝန်ကြီးဘလင်ကန်ကပြောထားပါသေးတယ်။ဒီတော့အတွင်းမှာပဲဂါဇာကမ်းမြောင်မှာဖမ်းဆီးခံခဲ့ရတဲ့ဒဇာဂန်6ဦးရဲ့ရုပ်လောင်းတွေကိုရရှိခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးဟာမတ်စ်စစ်ပွဲဖြစ်ကလေးက6ချိန်မြောက်ဖြစ်တွားရောက်ခဲ့တဲ့ဝန်ကြီးဘလင်ကန်ရဲ့ခီးစဉ်ဟာအီဂျစ်ကာတာနိုင်ငံတွေနဲ့အတူဂါဇာနိုင်ငံမှာအပြစ်ခံရစေးရေးအတွက်အပိသက်ဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ရေးကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ဟာအစ္စရေးနိုင်ငံကတဆင့်အီဂျစ်နဲ့ကာတာနိုင်ငံတွေကိုတွားရောက်ပြီးညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်ရှင်။